ပြီးခဲ့တဲ့ရက်ပိုင်းကပဲ NLD ပါတီဗဟိုကော်မတီရဲ့ဒီရှစ်ကြိမ်မြောက်ပေါ့နော်ဒီစည်းဝေးလုပ်သွားပါတယ်ဆိုပါတီအတွင်းမှာဘယ်လိုထူးခြားတဲ့ဆွေးနွေးချက်တွေရှိတယ်ဘယ်လိုဆုံးဖြတ်ချက်တွေကိုချနိုင်တယ်လို့ပြောနိုင်မလဲရှင့်
အရင်ကအစည်းအဝေးတွေကလည်းပို့ပြီးတော့တော်ရဲလာကြတယ်တောက်ပြရဲလာကြတယ်ကြိုင်တိုင်းလို့မကူးပကူးတိုင်းလို့မကွေးတိုင်းလို့အဲ့တော့ကချင်ပြည်နယ်လို့လို့အဲ့ဒီပြည်နယ်ကြီးစတော်လေးလို့လိုအပ်တဲ့အားလေးပြည်ကြောတဲ့အချက်ကျဲတွေကိုတော်ကိုတောက်ပြနေတာတွေတွေ့ရတယ်အဲ့ဒီအတွက်ကြောင့်ဒီတောင်ဆဲမြေမှာပြည်စစ်တော်ဥက္ကဋ္ဌဦးဝင်းမြတ်ပြန်ပြီးတော့ပြန်လာတာမျိုးတော့ကောင်းနေကြအဲ့ဒါပြီးခဲ့ကမှာစေလုံငန်းစဉ်အဲ့ဒီမှာရေးကြည့်တဲ့ချက်တွေဖြစ်ပါလေ
ဟုတ်ကဲ့ဆိုပြီး2015ရွှေကောက်ပွဲအပြီးပေါ့အခုနှစ်နှစ်အတွင်းမှာ NLD ပါတီအနေနဲ့အဓိကပေါ့နော်ဘာတွေလုံနိုင်ခဲ့တယ်လို့အင်္ဂါရုဘက်ကပြောနိုင်မလဲရှင်ဟုတ်ကဲ
့ဘာတွေလုံနိုင်လဲဆိုတော့ကျွန်တော်ဒီနေရာမှာတော့တစ်ချက်တည်းပြောလို့တော့မရဘူးလုံနိုင်တာလေအများကြီးရှိပါတယ်နော်အမှန်တော့လို့တော်လဲမှာလဲကျွန်တော်တို့ဥပဒေကြီးအများကြီးနိုင်တယ်ဗျာဆိုရရင်ဒီနေ့ကလည်းဆက်နိုင်ကောအလုပ်လုပ်ပြီးရကြတာလို့ရှိပါတယ်နော်ပါတီပါတီကလည်းဒီလိုပါပဲပါတီလည်းဒီလိုမျိုးနဲ့ပြောင်းလို့ပြင်နိုင်ရတာကိုကြည့်ရပါတယ
်ကျွန်တ
ော်အဲ့ဒီအရာလေးဒီသုံးခုပေါ့လေအကောင်းမဲ့မြင်ပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့အခု2018ခုနှစ်မှာဂျားဖြတ်ရွေးကောက်ပွဲလုပ်မယ်လို့သိရပါတယ်ဆိုတော့လေဟိုမနနီယာလောက်ရှိမလဲ NLD ကရောအကုန်ဝင်ပြိုင်ဖြစ်မလားရှင်ဂျားဖြတ်ရွေးကောက်ပွဲမှာဟုတ်ကဲ့
အော်လောလောဆယ်ကျွန်တော်ကြားတာတော့ကိုနနီယာလောက်ရှိကြားပါလေဗျာအဲ့ချိန်မှာလုပ်မယ်ဘယ်လုပ်မယ်ဆိုတော့မကြည့်သေးဘူးဒါကမကြည့်သေးဘူးဆိုလို့ကျွန်တော်တို့ကဘာပဲဖြစ်ဖြစ်ဂျားဖြတ်ရွေးကောက်ပွဲက2018ခုနှစ်အတွက်မှာပြိုင်နိုင်စရာအကြောင်းရှိတယ်အားလုံးနိုင်တယ်လို့လည်းယုံကြည်ပါတယ်ကျွန်တော်နိုင်တယ်လို့လည်းယုံကြည်ပါတယ်
ဟုတ်ကဲ့ဒီ2018ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြတ်သိမ်းရေးဆိုပြီးတော့တောင်းဆိုနေကြတာတွေပေါ့ NLD ပါတီကဘယ်လိုမြင်ပါသလဲရှင
်ကျွန်တော်အနေနဲ့ကတော့ဗျာဟိုမဖြစ်ဘူးအဖြစ်မဖြစ်ဘူးဗျာဒါလို့ကျလို့တိုက်တယ်ဆိုပဲကျွန်တော်ပြောပါတယ်သူကျင်းမယ်လို့လို့အဖွဲ့စည်းမယ်လို့လို့ပါတီကျင်းမယ်လို့လို့ဒါလည်းတော့လုပ်ကြရမှာပါဗျာ NLD ကဒီကဒီအရေးအများကြီးပုတ်ခဲ့တာပါပဲ NLD ကိုရှင်အဲ့တော့ဒီလိုမျိုးအခြေခံဥပဒေပြင်ဆင်ရေးဆုံးရှုံးမှုတွေအများကြီးလုပ်ခဲ့တာပါပဲဗျာမင်းမပြတ်လုပ်ကြရမယ်အလုပ်ပဲလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဒါပေမဲ့ထောက်ပြတာက NLD အခုအစိုးရဖြစ်ပြီးမှ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဥမာဆွေးနွေးတာသွားနိုင်တာမရှိသေးဘူးဆိုပြီးထောက်ပြပါတယ်ဆိုတော့ဘယ်လိုများပြောနိုင်မလဲရှင်
ဆရာကြီးကလည်းမဟုတ်ဘူးဗျာကျွန်တော်မြင်တော့လေအဲကြောင့်လဲဆိုတော့ကျွန်တော်တို့ကအခုနောက်ပိုင်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့အစိုးရရဲ့ရရှိလုပ်နေကြတာကိုအဲ့ဒါကြောင့်ပါကျွန်တော်တို့ကဘယ်လိုဘူးဆိုတာမဟုတ်ပါဘူးလေအဲ့ဒါပြောချင်တာပဲ
ဟုတ်ကဲ့ခုနိုင်ငံကလေစီးပွားရေးအတော်လေးကြီးကျဆင်းပါတယ်ဟိုကုန်စည်နှုန်းမြင့်တဲ့ထန်နဲ့လူမှုခံနေရပါတယ်2018ခုနှစ်ထဲမှာပြည်သူလူထုစားဝတ်နေအဆင်ပြေဖို့အတွက် NLD ကဘယ်လိုဥမာစီမံကိန်းတွေစီမံချက်တွေရှိတယ်လို့ပြောနိုင်မလဲရှင်ဟုတ်ကဲ
့ကျွန်တော်ကတော့ကျွန်တော်ပါတီစီးပွားရေးကော်မတီပေါ့နော်ကျွန်တော် NLD ပါတီရဲ့စီးပွားရေးကော်မတီကိုကော်မတီနဲ့ဒေါ်သာကြီးစီစဉ်မကြာခဏပြင်ဆင်ပြီးတော့အဲ့လိုလူအားလည်းရှာမှတ်နိုင်မလဲဒုတိယကတော့ဒီအပိုင်းမှာတာဝန်ရှိတယ်လို့ယူဆရတဲ့ဒီနဲ့ကျွန်တော်အများအတော်ကိုအသိနည်းနေတာလေးပဲရှိပါတယ်နောက်တစ်ခုကကျွန်တော်ကနိုင်ငံရေးနည်းပြမှမှုဥပဒေပြင်ဆင်ထားတာတွေလည်းရှိပါတယ်အဲ့တော့ကျွန်တော်တင်သားတော့ဒီ2018ခုနှစ်ထဲမှာစီးပွားရေးကပြန်ပြီးတော့ဥပေါ်လာလိမ့်မယ်လို့ပဲယူဆပါတယ်
ဟုတ်ကဲ့အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်